မြန်မာနိုင်ငံနောက်ဖက်ချမ်းရခိုင်ပြည်နယ်အတွင်းမှာဒီရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့ဒီရုံးနေအတွင်းလူ၁၀ယောက်ထိအောင်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်ဒီလိုမျိုးသွေးတဲ့တန်ရုပ်ပြိပခါတွေဖြစ်ပွားခဲ့တဲ့ပုံမှာတရားဥပဒေစိုးမိုးမှုအားနည်းချက်ဖြစ်နေနိုင်ငံရေးခေါင်းဆောင်တွေကထောက်ပြနေကြတာလည်းရှိပါတယ်။ရခိုင်ပြည်နယ်ကဒီကရုံးတွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတော်ကိုမိုးစောကအပြည့်အစုံပြောပြမှာပါရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်တန်လွဲကနေရန်ကုန်ကိုထွက်ခွာလာတဲ့အဝေးပြေးကားပေါ်မှာလိုက်ပါလာသူအစ္စလမ်ဘာသာဝင်တွေကိုတင်းငွေတွေနဲ့ညနေပိုင်းကတောင်ကုန်းမြို့ကန်တွေကတန်လွဲတောင်ကုန်းကားလမ်းစုံမှာတားဆီးတက်ဖြတ်ခဲ့တာဖြစ်ပါတယ်။တည်ဆုံးသူအရေးအတွက်နဲ့ပတ်သက်လို့အာနာပိုင်တွေဘက်ကတော့တစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးအခင်းဖြစ်ပွားပုံကိုတောင်ကုန်းမြို့ကန်တယောက်ကအခုလိုပြောပါတယ
်နေ့နေ့လေးနာရီခွဲလောက်ကဒီတန်ရီယာရောက်တဲ့ကဟိုအာဂျူမတ်ဒဇာဂျူမတ်ဒဇာကားပေါ်မှာမွတ်စလင်မော်လဝီပေါ့အမော်လဝီပလီစီယာခဏရောက်ပါလာတယ်အဲ့ဒါသူတို့တောင်ကုန်းကအဖွဲ့တယ်အဲ့ဒီကားကိတ်မှာပဲဟိုတတ်မထောင်းမယ်ဆိုတော့ကားကိတ်ကအတင်းဟိုကားကိုဆက်ဆိုင်တာနဲ့ကားဆက်သွားတယ်ဆက်သွားတော့တန်းမှာဒီဆိုင်ကနေလိုက်သွားကြပြီးတော့ဒီတန်းတွေလမ်းကိုအဲ့ဒီနေရာမှာကားကိုရပ်ခိုင်းပြီးတော့အဲ့ဒီမော်လဗီဆရာတွေကိုဝိုင်းပြီးတိုက်တက်လိုက်ကြတယ်ဘလီဆရာကခုနှစ်ယောက်နောက်ကားမောင်းတဲ့ဒရိုင်ဘာနဲ့ဆရာနှစ်ယောက်ပေါ့နော်မွတ်စလင
်နောက်ဆုံးရတဲ့တင်းအရာအသက်ခံရသူစုစုပေါင်း10ယောက်ဖြစ်ပါတယ်ဒီတက်ဖြတ်ခံရသူတွေထဲမှာတန်တွဲမျိုးကရင်ပေါင်းသူနဲ့ရင်နောက်လိုက်နှစ်ယောက်အပါအဝင်တောင်တွင်းကြီးမျိုးက6ယောက်မြောင်းများမျိုးက2ယောက်တို့ဖြစ်တယ်လို့အခြားဒေသခံတွေကပြောပါတယ်ဒီတက်ဖြတ်မှုဟာရံပြဲမျိုးနဲ့ကြောက်နီမော်ရွာကမတိတာထွေးခေါ်ရခိုင်မျိုးသမီးတယောက်ကိုမေလ28ရက်နေ့ကအစ္စလမ်ဘာသာဝင်လူငယ်3ယောက်ကအာဓမပြုကျင့်တက်ဖြတ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဆက်ဆက်ဖြစ်ပေါ်လာတာဖြစ်ပါတယ်မတိတာထွေးတက်ဖြတ်ခံရပြီးတဲ့နောက်မှာကြောက်နီမော်ရွာရံပြဲမျိုးနဲ့ကြောက်ဖြူမျိုးကလူထုတွေကကန့်ကွက်ဆန္ဒပြတာတွေတောက်လျှောက်ဖြစ်ခဲ့ပါတယ်တောင်ကုန်းမြို့တက်ပြတ်မှုမဖြစ်ပွားခင်မနက်ခင်းကလည်းလူမျိုးရေးအရာလှုံ့ဆော်တာတွေဖြစ်ပွားခဲ့တယ်လို့တောင်ကုန်းမြို့ကံကပြောပါတယ
်။မိုးလင်းဝါကနေပြီးတော့ကျွန်တော်တောင်ကုန်းမြို့ရဲ့ဈေးပောင်းဝင်တွေမှာစားရည်ချမ်းကြတယ်လှုံ့ဆော်ကြတယ်ကလားတွေမြို့ဝင်တာဆက်တာတွေကိုလက်မခံဖို့တွေ့ရင်တတ်ကြဖို့အဲ့ဒါတွေကိုလှုံ့ဆော်တဲ့စားရည်အဲ့ကျောင်းမြို့ကဖြစ်တဲ့ကလေးမလေးရဲ့ဇာတ်ပုံလေးနဲ့ပူးပြီးတော့သာလူဆိုထားပါလေရှိတယ်
ဒီတိုက်ခိုက်မှုမှာလူ200လောက်ပါဝင်တယ်လို့ဒေသခံတွေကခန့်မှန်းပါတယ်အခုအချိန်ထိတော့တစုံတရာဖမ်းဆီးအရေးယူတာမရှိသေးပါဘူးတည်ဆုံသွားသူတွေရဲ့ရုပ်အလောင်းတွေကိုတော့ဒီကနေ့တန်တွဲမြို့မှာတင်းကြိုလိုက်တယ်လို့တန်တွဲဒေသခံတယောက်ကပြောပါတယ်တောင်ကုန်းမြို့အစ္စလမ်ဘာသာဝင်တွေတပ်ဖြတ်ခံရတာဟာတရားဥပဒေစိုးမိုးမှုအားနည်းတာကြောင့်ဖြစ်တယ်လို့တောင်ကုန်းမြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတွင်းရင်းမှုဦးခင်လှကပြောပါတယ်
ဟုတ်ကဲ့ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုမရှိလို့ကျွန်တော်မြင်တယ်။ဘာလို့ဆိုရင်အချင်းကစောစောကြီးပဲ၄နာရီခွဲလောက်ရှိတယ်။နော်ဖြစ်တဲ့ကိစ္စမှာလည်းဒီလိုတစ်ချက်သေးဟောလားခုတ်ထိုးတတ်ပြီးတော့ဒီတယောက်ကိုထွက်ပြေးသွားတာမျိုးမဟုတ်ဘူးပေါ့နော်။တိုက်ကြီးကိုနေပြီးတော့ညီငွဲ့ပြီးပြဖို့နော်ဥပဒေစိုးမိုးဖို့တိုင်တွင်နေတဲ့ပုံစံတွေမှာတော့တာဝန်ရှိတယ်လို့ကျွန်တော်ထင်တယ်။
ဦးခင်လှကဒီမိုကရေစီနိုင်ငံထူထောင်နေချိန်မှာတော့လူမျိုးရေးဘာသာရေးအမုံတရားတွေအာဃာတတွေနဲ့လှုပ်ဆောင်လို့မရနိုင်ကြောင်းလည်းထောက်ပြပါတယ်။ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကလည်းအခုလိုသုံးသပ်ပါတယ
်။တောင်ကုန်းမှာဖြစ်သွားတဲ့ကိစ္စဟာလေးပဲ။ဟောဒါလူအုပ်စုတွေနဲ့ထိနိုင်ပင်မရဖြစ်ပြီးကမှလေ။ဟောပေါ့။တရားဥပဒေစိုးမိုးမှုစင်ချေဇော်ထင်းနေနိုင်မှုတော့ငရက်တည်းဟာတော့ဇွန်တကူတိုင်းကြအဖြစ်နော်ကျိုးရင်းသွားလေလို့သုတ်ကပ်ပါလေတော့နောင်တမျိုးဖြစ်စဉ်လည်းဖြစ်ပေါ်ပေါက်နေအောင်ဘာသာတည်တည်ကပုံပုံစီတွေနဲ့တူတူကိုရှာကြဘာသာရဆင်ရရတော့ရှင်နေနိုင်နိုင်နဲ့တော့ဒါအဲဒီလိုဖြစ်ဖို့တက်တော်ပြကြလို့ပြတဲ့
မင်းညပိုင်းကလည်းစစ်တွေမျိုးမှာနာစီဈေးကောင်းတော့မြင့်တက်လာတာကိုဥဆောင်ဆန္ဒပြသူတယောက်ပျောက်ဆုံးတာနဲ့ပတ်သက်ပြီးရဲစခန်းကိုဝဝင်းဆန္ဒပြရာကလူဒုနဲ့ရဲတပ်ဖွဲ့ကြားမှာအခင်းဖြစ်ပွားခဲ့ပါတယ်ဆန္ဒပြသူလူဒုကရဲစခန်းကိုပလင်းတွေဂဲတွေနဲ့ပစ်ပေါက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဘက်ကလည်းမိုးပေါ်ကိုတနက်ပစ်ပေါက်သတိပေးခဲ့ပြီးနောက်ပိုင်းမှာလူအုပ်ကြားကိုပစ်ခတ်ဖြိုခွင်းခဲ့ပါတယ်စခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရဲ့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးအောင်မြတ်ကျော်ကတော့ထိကိတ်ဒဏ်ရာရသူ73ယောက်ရှိပြီးဒဏ်ရာကြီးမားတာမရှိကြောင်းပြောပါတယ်ဒီကနေ့မှာတော့တောင်ကုန်းမြို့မှာရောစစ်တွေမြို့မှာပါပုံမှန်အခြေအနေအတိုင်းငြိမ်သက်နေခဲ့တယ်လို့ဒေသခံတွေကပြောပါတယ်အစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတော့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အခြေအနေတွေကိုအစိုးရကတရားဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ပြ ည်သူတွေအနေနဲ့တင်းကျင်းအေးချမ်းမှုနဲ့တရားဥပဒေစိုးမိုးမှုကိုထိခိုက်စေမဲ့အပြုအမူတွေကိုရှောင်ရှားဖို့နဲ့ဥပဒေနဲ့အညီနေထိုင်ဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။